အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရဖို့ဆောင်ရွက်သွားကြဖို့အတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ပြောကြားလိုက်ပါတယ်။ဒေါက်တာဆန်းစုကြည်ဟာနေဆက်ရေးရာဝန်ကြီးပါဝင်တက်မတော်သားကိုယ်စားလှယ်တွေနဲ့ကောမြန်မာနိုင်ငံညီညွတ်ရေးပြန်လည်ထူထောင်ရေးဘူဌာနကိုယ်စားလှယ်တွေနဲ့နိုင်ငံတော်သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံခဲ့ပြီးအမျိုးသားညီညွတ်စီရင်နဲ့ညီညွတ်ရေးဘူဌာန NRPC ဖွဲ့စည်းရေးအပါအဝင်27ရာစုပင်လုံကြီးလာကန်ကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အပြည့်စုံတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်
။လက်ရှိဆိုရတဲ့လက်ထက်မှာညီညွတ်ရေးညီလာခံတွေကနေတဆင့်လူထုတရေလုံးလှလာတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြောင်းစုတစ်ခုတည်ထောင်မှုအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့လအတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားပြီးတဲ့နောက်ဒီကနေ့မှာပဲနေဆက်ရေးရပြောင်းစုဝင်ကြီးအပါအဝင်တမရတာကုစလဲရီပြောင်းစုရှိနေကြုံနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနကကုစလဲရီနဲ့သမ္မတအိမ်တော်မှာတွေ့ဆုံခဲ့ပါတယ်NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ညီငယ်ရေးဗဟိုဌာနပြန်လည်ဖွဲ့စည်းအပါအဝင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ
်27ရာစုပင်လုံညီလာခံနဲ့ကျင်းပနိုင်ရေးအပိုင်းမှာလုပ်ငန်းစဉ်အစဉ်တိုင်းအစဉ်တိုင်းမှာကျွန်တော်တို့ပါဝင်တဲ့ပါဝင်လိုက်တဲ့လူတွေပါဝင်ခွင့်ရရှိရေးဒါကိုဥတည်ပြီးဆောင်ရွက်သွားကြဖို့ဆိုတော့ဒီကတော့ဟောလမ်းညွှန်တယ်လည်းညမချတော့အဲ့ဒါပဲဆိုပြီးတော့ပါဘယ်လိုတွေပါတယ်လဲဘယ်လိုတွေပါတယ်လဲဆိုတာဆက်ပြီးတော့ဆွေးနွေးကြတော့ဟိုအားလုံးကြုံပြောလိုက်တော့ဒီနှစ်ပိုင်းပေါ့ဒီနှစ်ပိုင်းမှာတက်ပိုးစလဲပေါ့နော်ဟောဒုတိယပိုးစလဲသုံးတက်တယ်အဲ့တက်တဲ့အပိုင်းမှာလည်းဟောအကျူဘောပေါ့အများကြီးဖြစ်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့ခုလိုမျိုးပြောဆိုချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့အထွေထွေတွင်ရမှုဘဒိုစောကွယ်ထူဝင်းကသူ့အမြင်ကိုခုလိုပြောပါတယ
် National Transformation and Peace Center ကိုပြန်လည်ဖွဲ့စည်းတဲ့နေရာမှာပါဝင်သိပ်ပါဝင်ထိုက်တဲ့နောက်ကဟိုသာပုဂ္ဂိုလ်တွေပါဝင်နေ solution တော့
27ရာစုပင်လုံညီလာခံချင်းပနိုင်ရေးအတွက်အချိန်ဆွဲတော့မှမဟုတ်ပဲတလနှလအတွင်းမှာငင်းချင်းညီလာခံကိုစတင်ဆောင်ရွက်ခြင်းနဲ့လို့ပြီးခဲ့တဲ့ AB လ29ရက်နေ့ကပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစေးရေးဆိုင်ရာဘူးတွဲစောင့်ကြည့်ရေးကော်မတီနဲ့ပထမဆုံးအကြိမ်တွေ့ဆုံစဉ်မှာဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်လက်ရှိအချိန်မှာတချို့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေသေးသလိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစေးရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိနေဆဲဖြစ်ပါတယ်ဒါပေမဲ့လည်း27ရာစုပင်လုံညီလာခံကျင်းပမယ်ဆိုရင်တော့အားလုံးပါဝင်ဖို့လိုတယ်လို့ဘဒိုစောကွယ်ထူဝင်းကပြောပါတယ်။
ညီလာခံကတော့ဒီကျွန်တော်တို့အကုန်ပါဝင်နိုင်လို့ရှိနေအကောင်းဆုံးပေါ့။ဒါနဲ့သူသုံးတဲ့ဝါဟရလည်းပါဝင်သင့်ပါဝင်ထိုင်နေဆိုတော့မပါဝင်သင့်မပါဝင်ထိုင်နေအဖွဲ့လည်းရှိနေရှိမှာပေါ့နော်။ဒါတော့အစိုးရနဲ့ဆိုင်နေတဲ့ကျွန်တော်တို့ဖြစ်နိုင်လို့ရှိရင်တော့ဒီပဋိပက္ခမှာလူမအမြင်မတူတဲ့အစုအဖွဲ့တွေရဲ့နော်ဒီအမြင်နဲ့ဆက်စည်းဖို့အတွက်ဒီလိုဆိုလို့ရှိရင်လည်းဒီကျွန်တော်နိုင်ငံအခြေအနေနဲ့ကိုက်ညီတဲ့နိုင်ငံရေးအဖြစ်တခုလို့ရှာဖို့ခြင်းနဲ့ရှာတဲ့နေရာမှာလည်းအခုကျွန်တော်တို့လက်ထက်ကလက်ခံနိုင်ပြီးနောက်တစ်ခုကလည်းကျွန်တော်တို့အကောင့်ထဲပေါ်လက်ပေါ်နိုင်တဲ့ရည်ရှိတဲ့တည်တဲ့ငင်းချင်ရဲ့အခြေတခုလို့ရှာတဲ့နောက်အခုတော့ပေါင်းနေတာလို့နော
်ဒီကနေ့အစည်းအဝေးကိုတော့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်အပြင်ငင်းချင်ရေးစိတ်ဆက်ညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းအစိုးရကိုယ်စားလှယ်ဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရှေးအောင်နဲ့ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးတက်မတော်သားကိုယ်စားလှယ်ဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်နဲ့ဒုတိယဗိုလ်ချုပ်ကြီးမင်းအောင်တို့တက်ရောက်ခဲ့သလို MBC ကကိုယ်စားလှယ်ဖြစ်ကြတဲ့ဦးမြင့်စိုးဦးခင်စောဦးနဲ့ဒေါက်တာမင်းစောဦးတို့လည်းတက်ရောက်ခဲ့ကြပါရခင်ဗျာ